တဲ့ညာကျွန်တော်ဆုံးကျွန်တော်မိခင်တာကတော့ခင်ဗျားတို့ RSS ကမြန်မာနိုင်ငံရဲ့သတင်းလောကကိုစစ်စစ်တဲ့နေရာမှာဘယ်လိုစံကြီးစံညွှန်းတွေ criteria တွေကိုသုံးပြီးတော့သတ်မှတ်ခဲ့တယ်လဲ sensitive ခဲ့တယ်လဲဆိုတာအရင်ပြောပါခင်ဗျာ
political or economical power self-censorship and the overall environment in which press is
ကျွန်တော်တို့ကအညွန်းခုနှစ်ချက်နဲ့စမ်းစစ်ပါတယ်မီဒီယာတွေရဲ့စနစ်ကျတည်တတ်မှုနိုင်ငံရေးစီးပွားရေးဩဇာအောက်ကမီဒီယာကင်းလွတ်မှုကိုယ့်အကူထိမ့်သိမ်းတိဖြတ်မှု self censorship မီဒီယာဆိုင်ရာဥပဒေပေါင်းပွင့်လင်းမြင်သာမှုသတင်းထုတ်လွှင့်တဲ့လုပ်ငန်းစဉ်အခြေခံအဆောက်အအုံနဲ့ journalist တွေအနိုင်ကျင့်အကြမ်းဖက်မှုတွေဖြစ်ပါတယ
်မြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့သုံးသပ်တဲ့နေရာမှာလုံးဝဓမ္မဒိဋ္ဌန်ကြရဲ objective ဖြစ်တယ်လို့ပြောနိုင်ပါသလ
ား It's not a question of objectivity. It's a question of honesty. Like we are very transparent in the way we.
ဒါကဓမ္မဒိဋ္ဌန်ကြရဲမကြဘူးဆိုတာနဲ့မဆိုင်ပါဘူး။ရိုးသားမှုနဲ့ပဲဆိုင်ပါတယ်။မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်မှုကိုတန်ဖိုးဖြတ်တဲ့နေရာမှာကျွန်တော်တို့ဟာပြုပွင့်လင်းလင်းလုပ်ပါတယ်။နေပယ်အတီးတီးကကျွမ်းကျင်သူတွေကိုအခြေခံပါတယ်။သူတို့စီမေးခွန်းတွေတရားကျော်လောက်ပို့ပါတယ်။မြန်မာနိုင်ငံတွေကပါတယ်။ပြည်ပကလူတွေလည်းပါပါတယ်။သူတို့ပြောပြတာတွေကိုတတ်နိုင်သမျှအရှိကိုအရှိအတိုင်းအမှန်တိုင်းသုံးသပ်ပြီးမှဓမ္မဒိဋ္ဌန်ကြအောင်ကျွန်တော်တို့လုပ်ပါတယ
်သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားမှုနဲ့ဆက်ဆံမှုရှိတယ်လို့ထင်ပါသလား
well freedom of the press is fundamental for the democracy and that's what
သတင်းလွတ်လပ်မှုဟာဒီမိုကရေစီရဲ့အခြေခံဖြစ်ပါတယ်ဒါကိုဒီနှစ်မြန်မာနိုင်ငံမှာကျွန်တော်တို့တွေ့ရပါတယ်သတင်းလွတ်လပ်မှုမရှိလို့ဒီမိုကရေစီအတွင်ကူးပြောင်းရေးရပ်တန့်နေပါတယ်
ဒါပေမဲ့အိန္ဒိယနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးအမားဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့ခေါ်ကြပါရယ်။ဒါပေမဲ့ခင်ဗျားတို့ရဲ့စီရင်ထဲမှာဒီမိုကရေစီအစဉ်ကူးပြောင်းမှုရပ်တန့်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့အောက်မှာအိန္ဒိယကရောက်နေပါရယ်။အဲ့ဒါဘယ်လိုရှင်းမလဲခင်ဗျာ
Because the democracy in India is fading away.
အိန္ဒိယမှာဒီမိုကရေစီကျဆင်းလာလို့ဖြစ်ပါရယ်။ Journalist တွေတက်ခိုက်ခံနေရပါရယ်။သတိထားပြီးတော့ရေးနေရပါရယ်။တကယ်တော့အိန္ဒိယကိုကမ္ဘာမှာအကြီးဆုံးဒီမိုကရေစီလို့ပြောတာပြောရတယ်။ကျွန်တော်တို့ RSF ရဲ့သတင်းလွတ်လပ်ခွင့်စံကြီးစံညွှန်းတွေကိုစတင်ထုတ်ပြန်တဲ့2002ခုနှစ်တုန်းကအိန္ဒိယဟာအဆင့်80 80လောက်မှာပဲရှိခဲ့ပါတယ်။ဆိုတော့အဲ့ဒီမှာဒီမိုကရေစီရုတ်ရော်နေတာအတော်ကြာပါပြီ
။နောက်တစ်ခုမေးချင်တာကသတင်းလွတ်လပ်ခွင့်ဟာနိုင်ငံတစ်ခုရဲ့အာဏာပိုင်တွေအပေါ်မှာပဲမူတည်သလား၊ဒါမှမဟုတ်လူ့အဖွဲ့အစည်းအပေါ်မှာကမူတည်သလားဆိုတာဖြစ်ပါတယ်။
No, it's an overall situation. We don't measure like government policies in our index. It's a very global view.
မဟုတ်ပါဘူး။ဒါဟာအလုံးကိုခြုံငုံတုံးတက်မှုပါ။ Overall situation မှာအစိုးရရဲ့မူဝါဒကိုမဆန်းစစ်ပါဘူး။သတင်းလွတ်လပ်မှုတစ်ခုလုံးပေါ်ကဘာကမြင်တဲ့အမြင်မှာဥပမာသတင်းလောကကိုဒဏ္ဍာရီအားမမှုဘလောက်ရှိတယ်ဆိုတာမျိုးပါ။
လူတို့ရဲ့မီဒီယာပေါ်သဘောတရားကိုဘယ်လိုထက်တွေ့ပါသလဲလူတို့ထဲမှာတချို့ကသူတို့မဟုတ်လူများစုကအမျိုးသားရေးကိုဦးစားပေးတဲ့မီဒီယာကိုအားပေးကြတာရှိမယ်အဲ့ဒါမျိုးကြတော့ဘယ်လိုပြောမလဲခင်ဗျာ
we don't really measure the public opinion because what we measure is really an overall situation of press freedom itself
how လူတို့ရဲ့သဘောတရားကိုကျွန်တော်တို့သိမကြည့်ပါဘူး journalist တွေဟာတည်င်းလွတ်လွတ်လပ်လပ်ဘလောက်ရေးနိုင်တယ်လဲလွတ်လပ်မှုဘလောက်ရှိတယ်လဲဆိုတာကိုကြည့်ပါတယ်ဒါပေမဲ့ဥပမာတစ်ခုပြောရရင်အမုန်းစကားတွေဟာ pluralism လို့ခေါ်တဲ့ဘာဟုဝါဒကိုထိခိုက်စေပါတယ်ဒီကိစ္စမျိုးကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ
်နိုင်ငံတကာသုံးသပ်သူတချို့ကတော့ hate speech ဒါမှမဟုတ်တာအမုန်းစကားပြောရဲဆိုတဲ့ကိစ္စပေါ့လေအဲ့ဒီ hate speech ဟာ hate speech in Myanmar is deeper than Facebook that Facebook မှာဖော်ပြနေတာနဲ့မကဘူးမြန်မာနိုင်ငံအမုန်းစကားဟာဒီထက်ပိုပြီးနှဆိုင်နေတယ်ဆိုပြီးတော့ရေးရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ပါလဲ
Well, social media and especially Facebook in Myanmar has been having a huge importance.
Facebook တမမဟုတ်လူမှုကွန်ရက်မီဒီယာဟာမြန်မာနိုင်ငံမှာသတင်းအချက်အလက်ဖြန့်ချီရမှာအထူးအရေးကြီးပါတယ်။ဘာတွေရေးပြီးတော့တင်ကြတယ်လဲဆိုတာငါတို့နဲ့မဆိုင်ဘူးလို့ပြောလို့ရှိတဲ့ Facebook ဌာနချုပ်ကိုကျွန်တော်တို့ကဒီအတွက်မကြာခဏပြောရဆိုရပါတယ်။မြန်မာပြည်မှာမွတ်စလင်စန့်ကျင်ရေးအမုန်းစကားတွေဟာသတင်းအချက်အလက်လွတ်လပ်စွာဖြန့်ဝေခွင့်ကိုအကြီးအကျယ်ထိခိုက်နေပါတယ်ဒါဟာပြဿနာဖြစ်စေပါတယ်လို့ပြောရပါတယ်မြန်မာပြည်ထဲက NGO တွေလူခွင့်ရေးအဖွဲ့တွေကလည်းဒါကိုထောက်ပြကြပါတယ် Facebook ကဂရုမစိုက်ခဲ့ပါဘူးဒါဟာစိုးရိမ်စရာပါ
ဒီနေရာမှာ Facebook ကတကယ်တော့သတင်းလွတ်လပ်ခွင့်သတင်းအချက်အလက်ဖြန့်ချိရနေမှာအင်မတန်အထောက်အကူပြုတယ်လို့ဆိုကြပါတယ်မှန်လဲမှန်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမွန်စကားကိုအားပေးတယ်လို့ဆိုကြပြန်ပါတယ်ဆိုတော့ဒီနှစ်ခုကဝီရောဒီဖြစ်နေတဲ့သဘောဘယ်လိုနှိမ့်လက်ခင်ဗျာ
Well what we demand from Facebook is responsibility transparency and accountability and this is something that is really lacking in the social network
ကျွန်တော်တို့အနေနဲ့ Facebook ကိုတောင်းဆိုချင်တာကတော့တာဝန်ယူမှုပွင့်လင်းမြင်သာမှုတာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်ဒါတွေဟာလူမှုကွန်ရက်ဒီမှာတကယ်လက်ဟာနေပါတယ်ဒါဟာ Facebook အနေနဲ့ Citizen Journalism လို့ခေါ်တဲ့နိုင်ငံသားတွေရဲ့မီဒီယာပေါ်ဘလို့ကြည့်ရိုက်ခတ်နိုင်နေဆိုတာကိုမစူးစမ်းပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်အမုန်းစကားတွေပြန့်နှံ့လာနိုင်နေဆိုတာကိုသူတို့မတွက်ခဲ့ကြပါဘူးဒါကြောင့်ကျွန်တော်တို့ Facebook စီကပုံမူပွင့်လင်းမြင်သာမှုလိုချင်ပါတယ
်ဆိုတော့ Facebook ဆိုတာဟာတကယ်တမ်းဒီမိုကရေစီနဲ့လူ့အခွင့်အရေးစတဲ့ပညာအစီကံစီးတဲ့လူတွေနဲ့သာထိုက်တန်တယ်အမျိုးသားရေးစီးတာပြင်းထန်တယ်အမြင့်ကျင်းတဲ့လူတွေနဲ့မထိုက်တန်ဘူးလို့ RSF ကသတ်မှတ်တာလားခင်ဗျာသတ်မှတ်လို့ပါသလား
When I talk about a lack of transparency and accountability, it means that you know Facebook they don't take into account the nature of
ပွင့်လင်းမြင်သာမှုတာဝန်ခံမှုကိုကျွန်တော်တို့ပြောတဲ့နေရာမှာ Facebook ကဘာတွေရေးပြီးတော့တင်နေတယ်ဆိုတာအကြမ်းဖက်မှုဝါဒဖြန့်တာလိင်ကိစ္စအပြုမှုတွေကလွဲပြီးအမုန်းစကားတွေဘာတွေကိုအလေးမထားခဲ့ပါဘူးဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုတိုက်နေရတာပ
ါဟုတ်ကဲ့ကျွန်တော်မိကုံးကိုပြန်ပြီးတော့မိကျင်ပါတယ်လို့အမတရုတ်ပြည်မှာအစိုးရက Facebook ကိုမသုံးနိုင်လို့ပိတ်ပင်ခဲ့တယ်။ RSF ကဒါကိုသတင်းလောက်ခွင့်ကိုပိတ်ပင်တယ်ဆိုတဲ့သဘောနဲ့လက်မခံခဲ့ဘူးမဟုတ်လားခင်ဗျ။
No, not at all. We don't want censorship neither. We just want a social media like Facebook to have more transparent
မဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ Censorship, censor ဖြတ်တောက်မှုကိုကျွန်တော်တို့လုံးဝလက်မခံပါဘူး။ကျွန်တော်တို့အနေနဲ့ဖြစ်စေချင်တာကပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့သတင်းရေးသားရမှာ journalist တွေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းသိခါရှိရှိရေးသားကြဖို့ဖြစ်ပါတယ်ဒီလိုလျောက်ကြခြင်းအပြင် fake news သတင်းအမှားတွေကိုတက်ဖြတ်ပြီးတော့ကောင်းမွန်မှန်ကန်တဲ့သတင်းချက်လက်တွေကိုဖျောက်ဝေစေချင်တာပ
ါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကြားဆင်းတယ်လို့ဆုံးဖြတ်ရတဲ့အကြောင်းရင်းတွေမှာဒီ Facebook ကိုရေးသားချက်တွေဟာအကြောင်းရင်းတရားအနေနဲ့ပါဝင်ပါသလားအဓိကကြပါသလား
It is one of the factors, but it's not the main factor. One factor explaining the degradation of the situation of press freedom in Myanmar is
အကြောင်းရင်းတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့အဓိကအကြောင်းရင်းတော့မဟုတ်ပါဘူး။အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုသတင်းအမှောင်ချထားပြီးတော့သတင်းတောက်တွေတွားရောက်သတင်းယူခွင့်မပေးတဲ့ကိစ္စအဲ့ဒီကိစ္စကိုသတင်းယူဖို့သတင်းလွှင့်ဖို့ကြိုးစားတဲ့ကိုဝါလုံးကိုကျော်စိုးဦးတို့ကိုဖမ်းဆီးတဲ့အမှုကိစ္စတွေပဲဖြစ်ပါတယ်။ဒါတွေဟာမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ကြဆုံးရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ
်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာသတင်းလွတ်လပ်ခွင့်အလားအလာကောင်းလာစေဖို့အတွက်ဘာတွေကို RSF ကထောက်ခံတင်ပြလိုပါသလဲခင်ဗျာ
Well at the beginning of the democratic transition press freedom has been booming in Myanmar and that was very encouraging and now 2 years after Aung San Suu Kyi's party won the election
democracy အတွင်းကူးပြောင်းမှုမှာမြန်မာသတင်းလွတ်လပ်ခွင့်ဟာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်ဒါဟာတိတ်အားတက်စရာကောင်းပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီရွေးကောက်ပွဲမှာအနိုင်ရလာပြီးတော့နှစ်နှစ်အကြာဒီမိုကရေစီအတွင်းကူးပြောင်းမှုကာလအနည်းငယ်အတွင်းမှာသတင်းလွတ်လပ်မှုဆုတ်ယုံနေတာတွေ့ရပါတယ်ဒါဟာကျွန်တော်တို့ပြုပြင်စေခြင်းနဲ့စက်တော်ရေးဥပဒေပုံမှန်66ဂါကြီးရောက်လာမှာမဟုတ်ပဲစစ်တပ်ရဲ့ထိန်းချုပ်မှုတင်းကျပ်နေတဲ့အတွက်ရပ်ဘက်ကလှုပ်ဆောင်နိုင်မှုကျင်းမြောင်းနေရတာဖြစ်ပါတယ်ဒါကြောင့်စစ်တပ်ရဲ့ထိန်းချုပ်မှုကိုလျှော့ပေးဖို့ကျွန်တော်တို့လိုလားပါတယ
်ဟုတ်ကဲ့ဒီညမှာကျွန်တော် RSF ကဥသိမ်းစင်အစိုးရလက်ထက်မှာဒါအစွန်းကူပြောင်းမှုစတင်တဲ့ကာလပေါ့ဗျာသတင်းလွတ်လပ်မှုကတိုးတက်ခဲ့တယ်ကောက်မွန်ခဲ့တယ်လို့ဆိုတယ်ဒေါ်အောင်ဆန်းစုကြည်တက်လာပြီးနှစ်နှစ်အကြာမှာသတင်းလွတ်လပ်မှုကကြာဆင်းနေဆိုတော့ဥသိမ်းစင်လက်ထက်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်ကိုနှိုင်းဆင်တဲ့သဘောပေါ့ဗျာဒါပေမဲ့စဉ်းစားကြည့်ဖို့ကဒီညမှာဥသိမ်းစင်လက်ထက်ကသုံးညတော့မကဘူးသုံးညထက်နင်းတဲ့အနှုတ်လက္ခဏာကနေဆက်လာတယ်ဆိုတော့တူတက်မှုတိုင်းတာကသိပ်ပေါ်လွင်တာပေါ့ဗျာအခုဒေါအောင်ဆန်းစုကြည်ကတူတက်မှုစနစ်ပြီးအခြေအနေကရှစ်ဆက်ပြီးတော့တူတက်မှုစနစ်ဆိုတိုင်းတာတယ်ဆိုတော့ဒီနှစ်ခုကိုဓာတ်ထူပြီးတိုင်းတာတရားမျှတပါရဲ့လားခင်ဗျာ
Well it's all a question of creativity you know press freedom is a fight it's never perfect so we need to we our organization mandate is to lead this
ဒီနေရာမှာနိုင်ရှင်မှုကပြဿနာမဟုတ်ပါဘူးတည်င်းလွတ်လပ်ခွင့်ဆိုတာတိုက်ပွဲပါဘယ်တော့မှပြီးပြည့်စုံတယ်လို့မရှိနိုင်ပါဘူးကျွန်တော်တို့ RSS ပါ အဲ့ဒီတိုက်ပွဲကိုဥဆောင်မှုတာဝန်ရှိတဲ့အဖွဲ့အစည်းတက်ပါတည်င်းလွတ်လပ်မှုဆုံးမတော့မဲ့အခြေအနေရောက်နေပြီးအကာအကွယ်ပေးရတော့မယ်လို့အစိုးရကိုတတိပေးရမယ်တာဝန်ကျွန်တော်တို့မှာရှိပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအတွက်ဒေါ်ဆန်းစုကြည်အစိုးရကိုတတိပေးရဖို့တာဝန်ရှိပါတယ်